မြန်မာသမိုင်းမှာအဆိုးရွားဆုံးသဘာဝဘေးဒဏ်ဖြစ်တဲ့နာဂစ်မုန်တိုင်းတိုက်ခိုက်ခဲ့တာအခုဆိုရင်10နှစ်တင်းတင်းပြည့်ခဲ့ပါပြီ။ဒါပေမဲ့နာဂစ်တန်အကြီးမားဆုံးခံခဲ့ရတဲ့ဒေသတွေမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေဟာအခုချိန်ထိမပြီးသေးပါဘူး။လက်ရှိ NLD အဆိုရလက်ထက်မှာလှုပ်ဆောင်နေတဲ့ပြန်လည်ထူထောင်ရေးအစီအစဉ်တွေအကြောင်းဒေါက်တာလှမြတ်သွေးကိုဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလိုင်ကတင်ပြမှာပါရှင်
။မြန်မာနိုင်ငံမှာ2008ခုနှစ်ကတိုက်ခိုက်ခဲ့တဲ့နာဂစ်မုန်တိုင်းကြောင့်လူပေါင်းထောင်နဲ့ချီတည်ဆုံးခဲ့ပြီးတချို့နေရာတွေမှာဆိုမုန်တိုင်းတန်ကြောင့်ရွာလုံးကျွပျက်စီးသွားကြတာတွေလည်းရှိခဲ့ပါတယ်။ဒါကြောင့်လဲမြမသမိုင်းမှာဒီနာကင်မုန်တိုင်းဟာအသေးအပြောက်နဲ့ပျက်စီးဆုံးရှုံးမှုအများဆုံးမုန်တိုင်းအဖြစ်မှတ်တမ်းတင်ခံထားရတာဖြစ်ပါတယ်။မေလ၂ရက်နေ့ဟာနာကင်မုန်တိုင်းတိုက်ခတ်ခဲ့တာ10နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒါပေမဲ့လဲနာကင်တန်အဆိုးအဝါဆုံးခံခဲ့ရတဲ့လပ်ပုတ္တမြို့နယ်အတွင်းကသူတချို့ဟာခဏိအချိန်ထိစိတ်ပိုင်းဆန်ရာထိခိုက်မှုတွေခံစားနေကြရတော့ဖြစ်တယ်လို့အိုအိမ်မြဖြစ်နေသူတွေလည်းရှိနေသေးတယ်လို့အေယာဝတီတိုင်းဒေသကြီးအစိုးရလူမှုဝန်ထမ်းဝန်ကြီးဒေါက်တာလက်မြတ်သွေးကပြောပါတယ
်ကျွန်မရဲ့အဲတုံးသက်ချက်အစပြောရမယ်လို့ရှင်တော့ဒီသူတို့ရဲ့စိတ်ပိုင်းဆိုင်ရာခံစားမှုတွေကအခုချိန်ထိတော့နည်းနည်းများရှိနေသေးရဲ့ရှင်ဒါဒါကျွန်မချက်ပါသူတက်ချက်နေသူတို့ရက်တီပူအတွက်ကအဓိကနေရာလေးတစ်နေရာပေါ့နေရာလေးတစ်နေရာခိုင်ငယ်ငယ်ငယ်လေးရှိဖို့လိုအပ်နေမှာလို့ထင်တယ်။အဲ့ဒါလေးတွေကလည်းကျွန်တော်တို့ကအခုလောက်ထားခဲ့တဲ့အနေအထားလေးတွေဖြစ်ပါတယ်။နောက်တတိယအချက်နဲ့ကတော့အာသူတို့တွေမှာဒီရင်းနှီးစားတောက်ဆိုင်တဲ့ခုနကရေပေါ့နော်။ရင်းနှီးစားတောက်ဆိုင်တဲ့အနေအထားလေးတစ်ခုဖန်တီးပေးနိုင်ရမယ်။အဲ့ဒါကလည်းဟိုကျွန်တော်တို့ကဘလောက်လူအများစုကိုကျွန်တော်တို့အစိုးရအဖွဲ့အနေနဲ့ပေးနိုင်မလဲ။ဟိုထောက်ပံ့နိုင်မလဲ။တံပိုးပေးနိုင်မလဲဆိုတဲ့အချက်ပေါ်မှာလည်းမူတည်ရလို့ထင်ပါတယ်။
သူတို့ဘဝတွေပြန်လည်ထူထောင်ရေးအတွက်အစိုးရတွေမှာပဲပတ်ဝန်းကျင်လူမှုအတိုင်းဝိုင်းကပါစာနာစိတ်နဲ့နားလည်မှုပေးပြီးဝိုင်းဝန်းကူညီပေးကြဖို့လိုအပ်တယ်လို့ဆိုပါတယ
်။ဒီလူတွေကိုပတ်ဝန်းကျင်ကဒီပတ်ဝန်းကျင်နေတဲ့ပတ်ဝန်းကျင်ကရောကျွန်တော်တို့အစိုးရကရောဆိုရရဲ့အကြောင်းမှရှိတဲ့ဖွဲ့စည်းရေးကပါသူတို့ကိုကျွန်တော်တို့ဒီသားချင်းဆောင်လာတယ်ပေါ့နော်။ဟာစစ်တောင်ရှိပြီးသားကိုတော့ရက်တရတော့မယ်ဆိုတဲ့ကိစ္စအခုချိန်ထိတို့မှာအဲ့ဒါကစားတဲ့ဖြစ်အောင်ဖြစ်တယ်ပေါ့ခံစားနေရတဲ့ဒီတောင်ခံစားနေရတဲ့ဖြစ်တယ်အဲ့တချို့တွေကြောက်လို့ရှိရင်လည်းဟိုတော်တော်လေးပဲကိုတူကိုချွန်ပြီးတော့လုံးဆိုင်တဲ့အချိန်လေးနဲ့ရှိတယ်တချို့တွေကတော့လည်းဘလိုပဲလုပ်တော့အချိန်မပြေတဲ့ဘဝလေးတွေရှိတယ်ဒါကိုကျွန်တော်ကစာမပေးရလိမ့်မယ်စာမပြီးတဲ့ခါကျတော့ဒီချင်းချင်းစာမထုတ်တာမျိုးနဲ့ပတ်ဝန်းကျင်ကလည်းတွားမယ်အစိုးရအနေနဲ့ကလည်းတော့ပါဆောင်ကြည့်ပြီးတော့ပါလေးကျေးဇူးပါမယ်။ဒါဒီပေါင်းရင်းကျွန်တော်တို့ဘယ်လိုလေးကောင်ဖန်တီးပေးနိုင်မလဲ။အမှန်လေးတွေအစတော့ဒီကောင်မကလေးတွေအတွက်ဒီကလေးတွေအတွက်ကိုလည်းကျွန်တော်တို့ဘယ်လိုအထူးသဖြင့်ဘယ်လိုစောင့်ရှောက်ပေးနိုင်မလဲ
။နာဂစ်တန်ခံခဲ့ရသူတွေအပါအဝင်မုံတိုင်းတန်ခံခဲ့ရတဲ့ဒေသတွေအတွက်အစိုးရကယင်းနှီးမတင်ငွေထုတ်ပေးမဲ့ညာစင်းရောင်စီမံကိန်းကိုစတင်အကောင့်ထည့်ဖော်ဖို့စီစဉ်နေပြီဖြစ်ကြောင်းလည်းဒေါက်တာလက်မြတ်သွေးကပြောပါတယ်။ည
ာစင်းရောင်ကတော့ဆင်းရဲဈေးရောင်ဒေသတွေမှာရှိတဲ့ဒီဆင်းရဲတဲ့ကြေးရတွေကိုအဓိကထားပြီးတော့ထောက်ပံ့တဲ့အစီအစဉ်ဖြစ်ပါတယ်။ဒါကတော့ဒီကဲတဲ့ဒီကဟိုပြီးခဲ့တဲ့အစိုးရလက်ထက်မှာလည်းစတင်နေတာဖြစ်ပါတယ
်။လက်ရှိမှာတော့နာဂစ်တန်ခံခဲ့ရတဲ့မိသားစုတွေကကျောင်းသားလူငယ်တွေအတွက်ဆယ်တန်းအထိအခမဲ့ကျူရှင်ပြပေးတာအသက်မွေးဝမ်းကြောင်းမှုသင်တန်းတွေပို့ချပေးတာတွေလည်းလှုပ်ဆောင်နေတယ်လို့ဆိုပါတယ်။ဒါအပြင်နာဂစ်တန်ခံခဲ့ရသူတွေအများစုနေထိုင်တဲ့တချို့ဒေသတွေမှာအခြေခံပညာမူလတန်းအကြောင်းအပါအဝင်စာတင်ကျောင်းတွေဖွင့်ပေးဖို့စီစဉ်နေကြောင်းလဲဝန်ကြီးဒေါက်တာလက်မြတ်သွေးကပြောပါတယ်။နာဂစ်တိုက်ခတ်ပြီးဂါဇာမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရတွေကအကူအညီပေးဖို့ကြိုးပမ်းခဲ့ကြပေမဲ့အဲ့ဒီအချိန်ကဗိုလ်ချုပ်မှုကြီးတန်းရွှေဦးဆောင်တဲ့စစ်အစိုးရကနိုင်ငံတကာကအကူအညီတွေကိုအကုန်လက်မခံခဲ့ပါဘူး။စစ်ဆိုးရလက်ခံခဲ့တဲ့အကူအညီတွေကိုလည်းအနာပိုင်တချို့ကအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့တယ်လို့တကယ်ဒုက္ခရောက်သူတွေထံအကူအညီတွေမရောက်ခဲ့တဲ့အတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေထင်သလောက်မအောင်မြင်ရတာလို့ထောက်ပြပြောဆိုကြပါတယ်။နာဂစ်ကာလာအတွင်းအဆိုးအဆုံးဖြစ်စဉ်တွေထဲမှာဒုက္ခရောက်သူတွေကိုကိုယ်အသိစိတ်နဲ့အကူအညီပေးနေကြတဲ့ပုဂ္ဂလိကအဖွဲ့အစည်းတွေနဲ့တာဝန်သိပြည်သူတွေကိုအနာပိုင်တွေကဟန်တာဖမ်းဆီးခဲ့တာနဲ့တားနဲ့ချီတဲ့မြန်မာနိုင်ငံသားတွေဒုက္ခရောက်နေတဲ့အချိန်မှာ2008ဖွဲ့စည်းပုံကိုအတင်းအကျပ်အတီးပြုတ်ခဲ့တဲ့ဖြစ်ရတွေပဲဖြစ်ပါတယ်ခင်ဗျာ။